အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ရှိသမ္မတအိမ်ပြုတော်ရှိမှာစနေနေ့ကမြန်မာအရေးလှုပ်ရှားသူတွေစုဝေးပြီးမြန်မာနိုင်ငံဆိုင်ရာအဲ့ဥပဒေအတည်ပြုနိုင်ရေးတောင်းဆိုဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြက်အတဲတွေကြုံတွေ့နေတာကိုဖြေရှင်းပေးဖို့အမေရိကန်ကဥပဒေကိုအများဆုံးအတည်ပြုနိုင်အောင်ရည်ရွယ်ချက်နဲ့ဆန္ဒပြခဲ့တာလို့လည်းစနေနေ့ကလှုပ်ရှားမှုမှာဦးဆောင်သူတဦးဖြစ်တဲ့ကိုချမ်းလင်းစုကပြောပါတယ်။
ဒီဘာမအက်ကကျွန်တော်တို့ပုံမှန်ပြည်တွက်ရင်းရေးကြည့်ပါတယ်အထူးသဖြင့်တိုင်းရင်းသားတွေအတွက်ရင်းရေးကြည့်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာပါတဲ့တန်း220ကဒီတိုင်းရင်းသားတွေလိုအပ်တဲ့ IDP ပဲဖြစ်ဖြစ် CDM မှာပါဝင်တဲ့လူတွေဖြစ်ဖြစ်အတွက်ဟိုသွားမဲ့ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့တွန်းအားပေးဖို့ကျွန်တော်တို့မှာတာဝန်ရှိတယ်တိုင်းရင်းသားတွေကိုကူညီဖို့ပါဝင်ဖို့အတွက်ကျွန်တော်တို့မှာတကယ်အရေးကြီးတဲ့တာဝန်ပါ
ဝါရှင်တန်ဒီစီနဲ့အနီးတစ်ပိုက်ကမြမအရေးလှုပ်ရှားသူဒါဇင်နဲ့ချီပါဝင်ကြတဲ့ဆန္ဒပြပွဲမှာတော့ကွန်ဂရက်စ်လွှတ်တော်နှစ်ရက်စလုံးကဘာမာဘေးကိုထောက်ခံပေးဖို့နဲ့အမေရိကန်သမ္မတကအတည်ပြုပေးဖို့တောင်းဆိုကြပါတယ်2021ခုနှစ်မြန်မာနိုင်ငံဆိုင်ရာအဲ့ဥပဒေကြမ်းမှာတော့စစ်တပ်နဲ့စစ်ကောင်စီတမကပတ်သက်ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့ထည့်သွင်းထားပါတယ်